င်ကောင်မှာအမျိုးသားလူညုံရေးဥပဒေတည်ပြတ်ထမ်းမှုအစုပြည့်ကျဲပေါ်ကန့်ွယ်နေကြတဲ့ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကမျက်ရည်ယူပုံတွေမြေယူကောင်းရည်တွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။လူညုံရေးဥပဒေမူကြမ်းဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုထိခိုက်နိုင်တယ်ဆိုပြီးလူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေဟာဒီမိုကရေစီရေးဆောင်ဖို့တွေကိုကြွေးကြော်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကလည်းလူစုလူဝေးလို့တာဥပဒေနဲ့မညီချောင်းနဲ့လူစုခွဲခြားဖို့ကိုအတန်ချဲဆက်တွေနဲ့တတိပေးခဲ့ပါတယ်ခွဲထွက်ရေးနဲ့အဖြစ်အမှောင်လှုပ်ရှားမှုတွေပြပကြဝင်ဆွတ်ဖက်မှုနဲ့အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဟောင်ကောင်မှာလူညုံရေးဥပဒေတည်ပြချမ်းမှုတရုတ်နိုင်ငံကလွှတ်တော်မှာတောက်ကြနေကြပဲအဆိုပြုခဲ့တာပါAmerican လက်တော်အမတ်18ဦးအပါအဝင်ကမ္ဘာတော်ဝန်ကထင်ရှားတဲ့နိုင်ငံရေးသမား200လောက်လက်မှတ်ရေးထိုးထားပြီးမနေ့ကတည်းကပဲထုတ်ပြန်လိုက်တဲ့ပူရင်းကြေညာချက်ထဲမှာတော့ဥပဒေမူကြမ်းဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုထိပါစော်ကားရရောက်ကြောင်းနဲ့တနိုင်ငံစနစ်နှစ်ခုမှုကိုပြောင်ပြောင်တင်းတင်းချူဖောက်ရရောက်ကြောင်းဖော်ပြထားပါတယ်ရှင်။